Chinese.
မင်္ဂလာညနေခင်းပါဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်ဇူလိုင်လ29ရက်တောက်ချနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုက်လို့ပြီးတော့7ခွန်19နဲ့25တို့ကနေတိုက်ရိုက်အစံလွှင့်နေပါပြီခင်ဗျာ။ညနေအတွက်ကအစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းဟောပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ကိုတရားမဝင်ရောက်လာတဲ့အတွက်ဖမ်းဆီးခံရပြီးမိဘရင်နဲ့တကွဲပြားထိန်းသိမ်းခံထားတဲ့ကလေးတွေကိုမိသားစုနဲ့ပြန်လည်ပေါင်းစည်းရမယ့်နောက်ဆုံးရကြော်လွန်သွားပါပြီ။ပါကစ္စတန်လွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းဦးဆောင်တဲ့ပါတီအနိုင်ရရောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ကချင်ပြည်နယ်ဖားကန့်မြေပြိုကျမှုတွင်ဒီကနေ့ရုပ်အလောင်းတွေထပ်မံတွေ့ရှိခဲ့တာနဲ့ပတ်သက်ပြီး
ဒီနေ့ထောက်နိုင်ကြနေဒီပြီးတော့ခဏလောင်းတော့ပေါ့သူအဲဒီပေါ်မဲ့ဟာတွေပဲပြန်တောက်နေနေကြတာပေါ့မြေကျူပြီးတော့ရေကျူ
Greenland သဘောပေါ်ဝင်ထင်းသိအဖွဲ့ကကိုနောင်လက်ပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကတော့မကြခင်မှာနားဆင်ရမှာပါဒါပြင်ထိုင်းနိုင်ငံချင်းရိုင် KI မှာပြီးခဲ့ရက်ပိုင်းတွင်ကဖမ်းဆီးမိတဲ့မွေးစေးတွေဟာမြန်မာနိုင်ငံဝဒေသဘက်ကလာတာဖြစ်တယ်လို့ထိုင်းဘက်ကပြောကြားလိုက်တဲ့အကြောင်းတခါကမ္ဘောဒီးယားနိုင်ငံရဲ့အကူတပတ်ရွေးကောက်ပွဲအတွက်ပြင်ဆင်နေမှုအခြေအနေတွေအပါအဝင်အမေရိကန်ရဲ့အာကာသစူးစမ်းရေးနဲ့အနာဂတ်ဖြစ်နိုင်ခြေအကြောင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်လို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်သူကိုတရားမဝင်ဝင်ရောက်လာခဲ့တဲ့အတွက်ဖမ်းဆီးခံရပြီးမိဘတွေနဲ့တကွဲတပြားထိန်းသိမ်းခံထားတဲ့ကလေးတွေကိုမိသားစုနဲ့ပြန်လည်ပေါင်းစည်းပေးဖို့အစိုးရကိုတရားရုံးကအမိန့်ထုတ်ထားတဲ့နောက်ဆုံးသတ်မှတ်ရချုံလွန်သွားပါပြီ။တရားရုံးနောက်ဆုံးရဖြစ်သတ်မှတ်ထားတဲ့မနေ့ကပဲသတ်မှတ်ချက်နဲ့ကန့်ညီတဲ့ကလေးတွေအားလုံးကိုမိဘရင်နဲ့ပြန်လည်ပေါင်းစည်းပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲအစိုးရတောင်းရှိသူတွေကမနေ့ကပဲပြောဆိုထားကြတာပါ။ဒါပေမဲ့လည်းမျှော်လင့်ထားတဲ့အတိုင်းအားလုံးကိုအချိန်မီပြန်လည်ပေါင်းစည်းပေးနိုင်သလားဆိုတာကတော့တတလုံးရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဆန်ဒီယေဂိုမြို့ကတရားရုံးကိုမနေ့ကတရားရေးဌာနကတင်ပြထားတဲ့အထက်မှာတော့အသက်9နှစ်နဲ့အထက်ကလေးပေါင်း1400ကျော်ကိုပြန်လည်ပေါင်းစည်းပေးနိုင်တဲ့အကြောင်းဖော်ပြထားပါတယ်။နောက်ထပ်388ယောက်ကိုလည်းတင့်လျော်တဲ့အခြေအနေရောက်မှာပြန်လွတ်ပေးလိုက်တဲ့အကြောင်းပြောဆိုထားတဲ့အတွက်ကလေးတွေကိုကြကြနနဆောက်ရှောက်ပေးမယ်သူတွေထံလွှဲပြောင်းပေးလိုက်တယ်လို့လည်းယူဆရပါတယ်။ဒါပေမဲ့လည်းအစိုးရကထိန်းသိမ်းထားတဲ့ကြံရည်သေးတဲ့ကလေး900လောက်ရဲ့ကန့်ချမာကတော့မရေမရာဖြစ်နေသေးပါ။သူတို့မိဘအများစုပါဆိုရင်တော့နေရက်ပြန်ဖို့ခံထားကြရပါတယ်။
အမေရိကန်ရှင်းနေချုပ် Jeff Sessions ကသူ့ရဲ့လက်ထောက်ဖြစ်သူဒုတိယရှင်းနေချုပ် Rod Rosenstein အပေါ်အမြင့်မားဆုံးယုံကြည်စိတ်ချမှုရှိတယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုကြောက်ဝင်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုကြီးကြရတဲ့ရှင်းနေချုပ်ဒုရှင်းနေချုပ် Mr. Rosenstein ဟာလွှတ်တော်ကိုသတင်းအချက်အလက်ပြည့်ပြည့်စုံစုံတင်ပြခြင်းမရှိဘူးဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုအရေးယူဖို့ Republican အောက်လွှတ်တော်အမတ်7ယောက်ကစတင်ကြိုးပမ်းလာပြီးနောက်ပြန်မှာပဲရှင်းနေချုပ်ကသူ့လက်ထောက်ကိုထောက်ခံတဲ့အကြောင်းပြောဆိုလိုက်တာပါ။ရှင်းနေချုပ် Jeff Sessions ကတော့ရွေးကောက်ပွဲမွေးဆဲကလာမှာအမေရိကန်ဆိုင်ရာရုရှားသံအမတ်နဲ့အဆက်အသွယ်ရှိတဲ့အတွက်ရုရှားအရေးစုံစမ်းမှုတွေကနေဘေးဖယ်နေတဲ့အတွက်ဒုရှင်းနေချုပ်ကတာဝန်ယူကြည်ကြံနေတာပါ။ပေါ်စတိုမြို့မှာလုပ်တဲ့တင်းစာရှင်းလင်းပွဲအတွင်းမစ္စတာဆက်ရှင်ကရော့ဒ်ရိုဇန်ဆိုင်ဟာသိက္ခာအကြီးချင်းပြောရသူဖြစ်တယ်လို့လည်းပြောပါတယ်။ရွေးကောက်ပွဲမဲဆွဲစဉ်ကလာအတွင်းသမ္မတထရမ့်ရဲ့စီးရုံးရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်မှုရှိခဲ့သလားဆိုတာနဲ့ရုရှားအရေးစုံစမ်းနေတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အကြီးအကဲ James Comey ကိုသမ္မတထရမ့်ကအလုပ်ကထုတ်ပယ်လိုက်တာဟာတရားရေးရာကိစ္စမှာဝေရောက်နောက်ဆက်တာဟုတ်မဟုတ်ဆိုတဲ့ကိစ္စရီကိုအထူးစုံစမ်းရေးမှူးရောဘတ်မူလာကစုံစမ်းနေတာပါမစ္စတာမူလာကိုတာဝန်ယူကြီးကြရတဲ့မစ္စတာရိုဇစတိန်ကိုအရေးယူဖို့အမတ်တချို့ရဲ့ဂျူပန်မှုတွေကိုအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ကလည်းဆန့်ကျင်ထားပါတယ
်မြက်ကူရီးယားကလည်းအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျဉ်ကျဉ်ရုပ်လောင်းတွေပါဝင်တဲ့တစ်တန်55ခုကလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကျဆင်းသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီရောကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်အတည်ပြုထားပါတယ်အမေရိကန်ကျဆင်းစစ်သည်တွေရဲ့ရုပ်လောင်းတွေတည်ဆောင်လာတဲ့အမေရိကန်လေတပ်က C-17 အမျိုးအစားလေယာဉ်ဟာမြောက်ကိုရီးယားဝန်ဆန်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့အနီးက Austin Leaders Camp ကိုထွက်ခွာလာတဲ့အကြောင်းနဲ့တရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုလည်းအဟုတ်လားတရားနေ Austin Leaders Camp မှာပဲကျင်းပသွားမှာဖြစ်တဲ့အကြောင်းနဲ့ကြေညာချက်ကဖော်ပြထားတာပါကျဆင်းစစ်သည်အလောင်းတွေလွှဲပြောင်းမှုဟာအောင်မြင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်နေလဲကုလသမဂ္ဂကိုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့တမှုဖြစ်သူဗိုလ်ချုပ်ကြီး Vincent Bruce ကပြောဆိုပါတယ်ရုပ်လောင်းတွေတည်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်ကတော့ဒီနေ့နောက်ပိုင်းမှာပဲတောင်ကိုရီးယားကိုရောက်လာခဲ့တာပါဒီချိန်ထဲမှာပဲအမေရိကန်ရရှိရေးထံကထရက်ကားနှစီးစာတသားတတာတွေကိုမြောက်ကိုရီးယားကမချတဲ့ငါပဲလက်ခံရယူခဲ့ကြောင်းလဲတောင်ကိုရီးယားတပ်မှန်တာဝန်ကိုကူကားပြီးတောင်ကိုရီးယားနိုင်ငံကရုံးဟတ်သတင်းကဖော်ပြခဲ့ပါတယ်ဒ ီနေ့တောက်ချနေရ1950ကနေ53အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးဆရာကိုလက်မှတ်ရေးထိုးပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံဖြစ်တရားဝင်စတင်တူထောင်ခဲ့တဲ့65နှစ်ပြည့်လည်းဖြစ်ပါတယ်။အမေရိကန်ကြာဆုံးစစ်သည်တွေရဲ့ကျွမ်းကျင်ရုပ်လောင်းနဲ့လွှဲပြောင်းပေးအစီအစဉ်ကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြီးခဲ့တဲ့ဇွန်လတဲ့စီဂူနိုင်ငံကထိပ်သီးစည်းဝေးပွဲမှာသဘောတူခဲ့ကြတာဖြစ်ပါတယ်။
ကတ်လူမျိုးစုတို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic Council SDC နဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာ Syria အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ Syria နိုင်ငံမျိုးကိုရောက်ရှိနေတယ်လို့ညွှန်းတက်အရာရှိသူကဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့နေ့က Damascus မြို့ကိုကိုယ်စားလှယ်အဖွဲ့တို့ရောက်ရှိလာတယ်လို့ SDC ရဲ့တွဲဖက်ဥက္ကဋ္ဌ Red Dara ကပြောပါတယ်။ Syria နိုင်ငံမြောက်ပိုင်းကအခြေအနေတွေအတိအကျဖြစ်အတွက်ကတ်တာဝန်ရှိသူတွေလုတ်ကိုင်းနေတယ်လို့လည်းဆိုပါတယ်။ဒါ Syria နိုင်ငံမျိုးကို SDC ဖက်ကပထမဆုံးတို့ဒါလည်းဖြစ်တယ်လို့စီးရီးယားသမ္မတဘာရှာအယ်အာဆဒ်နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့ကတ်တိုဖက်ကစီဝင်စားတဲ့သဘောလည်းဖြစ်ပါတယ်။ကတ်တိုကစီးရီးယားနိုင်ငံတွင်သူတို့ရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးနိုင်ငံရေးအရာသဘောတူညီမှုရဖို့ကြိုးပမ်းနေတာပါ။ဆွေးနွေးမယ့်အကြောင်းအရာတွေကိုကိုယ်စားလှယ်အဖွဲ့ဖက်ကတတ်မှတ်ထားခြင်းမရှိသေးတယ်လို့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထက်သွင်းဆွေးနွေးသွားနိုင်တယ်လို့ဒါရော့ကပြောပါတယ်။စီးရီးယားနိုင်ငံရဲ့နေမြေ25ရာခိုင်နှုန်းနီးပါးကိုထိန်းချုပ်ထားတဲ့ကတ်တပ်ဝန်ရှိသူတွေက9နှစ်ကြာစီးရီးယားစစ်ပွဲတွင်အာဆဒ်အစိုးရနဲ့ထိတိုင်မသိအောင်ရှောင်ရှားနေပြီးပုံရံသူတွေကိုတတ်ခံနေကြတာမှာစီးရီးယားအစိုးရတပ်ဖွဲ့ကတိုက်နေတဲ့သဘုံအုပ်စုတွေလည်းပါဝင်ပါတယ
်။ UAE ဗီဒီယိုအသံညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
ဒီအမေရိကန်နိုင်ငံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံကလွတ်တော်ယူကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းအမေရိကန်ဦးဆောင်တဲ့ပါတီအနံ့ရကြောင်းယူကောက်ပွဲကော်မရှင်ကဒီနေ့ပဲကြီးညာပါတယ်။ဒါပေမဲ့လွတ်တော်မှာအများစုဖြစ်အနိုင်မြင်ရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တိုင်းကီအစ်စဖန်ပါတီအနံ့ရကြောင်းပါတီကောင်းဆောင်ခံကမနေ့တုန်းကကြီးညာခဲ့ပြီးနိုင်ငံတိုင်းမှာပဲကော်မရှင်ရဲ့ကြီးညာချက်ဖတ်ပေါ်လာရလည်းဖြစ်ပါတယ်။နိုင်ငံပါတီခေါင်းဆောင်ဖြစ်ရုပ်မြင့်တန်ကြားကမင်းကုန်းပြောရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစည်ရဲမွေးတည်မှုနဲ့အချင်းပြတ်ချစားမှုတွေကိုတက်ပြတ်သွားဖို့လဲကတိပြုခဲ့တာပါ။ဗုဒ္ဓနေ့ကချင်းပါတဲ့လွတ်တော်ရွေးကောက်ပွဲမဲရတဲ့တည်းရဲ့90ရာခိုင်နှုန်းလောက်ရေးတွက်ပြီးချိန်မှာပဲအနံ့ရကြောင်းပါတီခေါင်းဆောင်ခံကကြီးညာခဲ့တာဖြစ်ပါတယ်။သူပါတီဟာအထက်ကပြန်ပြည့်ဖြစ်တဲ့အချင်းပြတ်ချစားမှုနဲ့ထောင်နိုင်ပြစ်ပေးခံထားသူဝန်ကြီးချုပ်နော်ဝေရှာရီဦးဆောင်တဲ့ MPLN ပါတီတဲ့တည်တသာအနိုင်အသာရထားပါဒါပေမဲ့အဓိကပြန်ပြက်နိုင်ငံရေးပါတီအားလုံးဒီဘက်ကတော့ရွေးကောက်ပွဲမှာခရဲပါတီအနိုင်ရအောင်ပထမမှုတွေရှိတဲ့အကြောင်းဆွဆွဲထားကြပါတယ်ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျှတမှုရှိကြောင်းကော်မရှင်ဥက္ကဋ္ဌဆာရာမိုဟာမက်ရာဇာကအပြင်းထန်ကောက်ကွယ်ပြောဆိုခဲ့တာပါရွေးကောက်ပွဲမှာရန်သူတွေပွင့်လင်းမြင်သာမှုမျှတမှုရှိခဲ့ကြောင်းလည်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်ဗုဒ္ဓနေ့ကမဲယုံနေပိတ်ပြီးမဲတွေစတင်ယူခဲ့ချိန်မှာအီလက်ထရောနစ်စနစ်ချေယုံမှုကြောင့်ရွေးကောက်ပွဲရလဒ်ချူထုတ်ပြန်မှုနှောင့်နှေးမှုတွေရှိကြောင်းလည်းကော်မရှင်ကအတိအပြုပြောခဲ့တာပါအနေနဲ့ပါတီခေါင်းဆောင်ခံကတော့ပါကစ္စတန်နိုင်ငံမှာအတန်ရှင်းဆုံးရွေးကောက်ပွဲဖြစ်နေပြောဆိုခဲ့တယ်လို့မဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကုညီဖို့လည်းကတိပြုထားပါတယ်
အမေရိကန်ပြည်အောင်ဆွအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီအကြီးကျယ်လောင်ကျွာနေရမှာမြစ်တူးဆက်မောင်းသမားတို့အသေဆုံးသွားတယ်လို့မိသက်သမား၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့မိသက်သားဝန်ရှိသူတွေကပြောပါတယ်မိလောင်ရလမ်းကြောင်းတစ်လျှောက်ကအရာအလုံးကိုမိကဝါမျိုးသွားတယ်လို့မိသက်တပ်ဖွဲ့ပြောခွင့်ရသူစကော့မက်ကလင်းကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုရောမြောက်ပိုင်းမှာပါတော်မီတွေကူးဆက်လောင်ကျွာနေတဲ့အတွေ့အိုးအိမ်ဆုံးမှာထွက်ပြေးကြဖို့ဒေသခံတွေကိုတာဝန်ရှိသူတွေကအတင်းအကျပ်တိုက်တွန်းထားပါတယ်တချို့အိမ်တွေကမိဘေးကလွတ်သွားပေမဲ့တာစင်းနဲ့ချီတဲ့အိမ်တွေလည်းမိတဲ့ပါသွားခဲ့တာပါပြည်နယ်အုပ်ချုပ်ရေးမှူးချယ်ရီဘရောင်းကမိလောင်နေတဲ့ဒေသတွေကိုအရေးပေါ်အခြေအနေကြေညာထားပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်နေတဲ့မိဟာရှုံးမိဖြစ်နိုင်တယ်ဆိုပြီးတာဝန်ရှိသူတွေကလည်းတာဝန်ရှိသူတွေကဖမ်းဆီးထားပါတယ်
ဂရင်းနိုင်ငံမှာဆက်စပ်မှုတွေအတွင်းအဆိုးအဝါဆုံးကြုံရတဲ့တော်မီကြောင့်ဒါဇင်နဲ့ချီတဲ့တည်ဆုံးသူတွေဟာဘသူပဲဝါရီဆိုတာသိနိုင်မှုစိဘဆိုင်ရာချွမ်းကျင်သူတွေတင်မှုသူကင်းစစ်ဆေးသူတွေဒီနေ့ခက်ခက်ခက်ခဲဆက်လက်ကြိုးပမ်းနေပါတယ်။အလောင်းအများစုဟာမိကျွမ်းတဲ့အထိလောင်ကျွမ်းခံထားရတာကြောင့်ဘသူပဲဝါဖြစ်တဲ့ကြောင်းစုံစမ်းဖော်ထုတ်ဖို့နောက်ထပ်ရည်ရွယ်တော်များများအချိန်ယူရနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။လူ82ယောက်ထက်မနည်းတည်ဆုံးပြီးအရေးအတွက်အတိအကျမသိရပဲပျောက်ဆုံးနေတဲ့ဒီသတင်းပတ်တဲ့လောင်ကျွမ်းတဲ့တော်မီယာရှုံမီဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေတန်ရရှိနေတာပါ ရာဇဝမှုမကင်းတဲ့လူရက်တွေနဲ့ပတ်သက်တဲ့တိတာထင်ရှားတဲ့အချက်လက်တွေတွေ့ရကြောင်းလည်းအများပြည်သူလူမျိုးရေးဆိုင်ရာဝန်ကြီးနီကိုတော့စကာကမနေ့ကပဲပြောပါရယ်တွေ့ရှိချက်တချို့နဲ့အထောက်အထားတွေကစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူးဒီလနေ့ကစက်တင်လောင်ကျွမ်းနဲ့တော်မီယာခီးသွားရင်နဲ့ကန့်ချီကိုပန်းဖြေသွားသူတွေစီကားရာအစ်တင်မျိုးတော်အရှင်မြောက်ဖဲကံယူကနေတလျှောက်ထိကုစလောင်ကျွမ်းကုစက်ပြန့်နေရကထိခိုက်တိုက်စုံမှုကြီးကြီးမားခဲ့တာ
ပါပစိဖိတ်တမောက်တရားတောင်ပိုင်းကကျွန်းပေါင်း80နဲ့ဖွဲ့စည်းထားတဲ့ Vanuatu နိုင်ငံရဲ့ Ambe ကျွန်းပေါ်ကမနာရိုမိတောင်လှုပ်ရှားလာတာကြောင့်ဒေသခံတွေအားလုံးမဖြစ်မနေပေးလို့ရရှိပြောင်းကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်မိတောင်စီကပြားတွေကောင်းကင်နဲ့အလုံးအရင်းနဲ့မုတ်ထုတ်လိုက်တဲ့အတွက်ဒီကနေ့တောက်ကြနေမှာရေပေါ်ချင်းချင်းထုတ်ပြန်လိုက်တာပါမိတောင်စပြီးတော့လှုပ်ရှားလာတဲ့ဖြစ်ခဲ့တဲ့ September 1ကစတော့ Ambe ကျွန်းပေါ်ကဒေသခံ1000လို့ကိုပေးလို့ရရှိပြောင်းမှုအမိန့်နှစ်ကြိမ်ထုတ်ပြန်ခဲ့ပါတယ်မိတောင်စီကအတန်းတွေကြောင့်ကောင်းကောင်းမအိပ်နိုင်တယ်လို့မိတောင်ပြားတွေကြောင့်ရင်ကျယောဂါခန်းစားနေရတဲ့ကလေးတွေရဲ့ဝေဒနာတွေပိုဆိုးလာတယ်လို့ဒေသခံတို့က AP သတင်းဌာနကိုပြောပါရယ်2005ခုနှစ်ကမန္နာရိုမိတောင်ပေါက်ကွဲမှုကြောင့်ထောင်နေချီတဲ့ AMB ဒေသခံတွေဘီလောက်ရရွှေ့ပြောင်းခဲ့ရဖူပါရယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ် View မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်နဲ့စာချင်ပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောင်စိန်2ဖွဲ့ရဲ့လောက်ကွက်ကကဘာမြေပြူကျခဲ့ရမှာပျောက်ဆုံးသူတွေတဲကဒီကနေ့သေဆုံးသူရုပ်သူ9ဦးရဲ့ရုပ်အလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ကယ်ဆယ်ရေးအပိုင်းမှာကဖောင်နေနဲ့လိုက်လံဆယ်နေရတဲ့အခြေအနေမှာရှိနေပြီးတော့စည်ရင်းရပျောက်ဆုံးသူ28ဦးနဲ့မနေ့ကနဲ့ဒီကနေ့အထိရှာဖွေတွေ့ရှိမှုမှာအလောင်း18လောင်းရရှိထားပြီလည်းဖြစ်ပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့ထိုင်းခြေတိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့အင်္ဂါနေ့ကမြေကဘာပြုံမှုဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ဖန်ကားမြို့နယ်စိတ်မှုကျေးရွာအုပ်စုကြောက်စိန်နန်းတော်လုပ်ခွဲဟောင်းကမြေပြူတဲ့အထက်မှာပါဝင်သွားတဲ့ကြောက်တူးသမားတွေနဲ့ကဒီကနေ့မှာ9လောင်းထပ်မံဖော်ထုတ်ရရှိခဲ့တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထင်ထင်ရေးဖွဲ့ဥက္ကဋ္ဌကိုနောင်လတ်ကြံမော်ကအခုလိုပြောပါတယ
်ဒီနေ့6နိုင်ခွဲ့နေဒီပြီးတော့9လောင်းတော့ပေါ့သူအဲ့ဒီပုံမဲ့ဟာတွေပဲပြန်တောက်နေနေကြတာပေါ့မြေကျူပြီးတော့ရေညှုပ်တဲ့ခါပေါ်တော့8လောင်းတော့ရှိပြီ
မနေ့ကရှာဖွေရမှာ17လောင်းရရှိခဲ့ပြီးအခုဆိုပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာဖွေသူ18ဦးအလောင်းရှာဖွေတွေ့ရှိခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကကြောက်စိန်နန်းတော်လုပ်ခွဲဟောင်းကမြေကဘာပြူမှုဖြစ်ပွားခဲ့ပြီးဖားကမြို့နယ်မမုံဖားပြင်းမလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောက်ရှာဖွေသူ28ဦးအထိပျောက်ဆုံးသွားကြောင်းလူပျောက်တန်ကြားခဲ့ပါတယ်။မြေအောင်နီမြောက်သူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးအပါဝင်ကုညီရေးသိမ်းဖွဲ့တွေကနေရှာဖွေနေဆဲဖြစ်ပြီးမိုးရွာနေတဲ့အချိန်ကြောင့်ရှာဖွေရခက်ခဲနေတယ်လို့ကိုနောင်လကျမော်ကပြောပါတယ်။
တောက်ပြီးတော့ပြောတာပက်ဖိုးနဲ့ပြန်ပြီးတော့ပုတ်မယ်ဆိုရင်လည်းဒီမီတုံထားအားနဲ့မြေရပြန်ပြီးတော့ပြုံနိုင်တဲ့အလားအလာရှိနေတယ်ဒီမင်းကမျိုးတော့လျော့သေးတယ်ဆိုတော့ပေါင်နဲ့တည်းပေါ်လာတဲ့လူတွေလိုက်ဆဲနေတယ်အဲ့လိုပဲရှိ
အခုလိုဖားကဒေတာကြောက်စိမ့်တွင်းမှာမြေစာပြိုကျမှုကြောင့်အစုလိုက်ပြုံလိုက်တည်ကြည်ပြည့်စည်နေရတဲ့အဖြစ်မကြာခဏဖြစ်ပေါ်နေတဲ့အပေါ်မှာကြောက်စိမ့်သူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွေပုံစီစဉ်နေမကြဘူးလို့လည်းတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကပြောဆိုမှုတွေရှိနေပေမဲ့လည်းရေမစေးကြောက်ရှာဖွေသူတွေစီကံလိုက်နာမှုအပိုင်းအားနည်းနေတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ်
အဲ့ဒီ24ခုကအတိအကျရောက်လာတဲ့လူတွေဆိုတဲ့တင်ကြသူ့ရဲ့နေဒေတာမှာသူရဲ့ဒီ effect ရှိတော့သူတို့ဒီဒေတာမှာဒီပုံစံလေးရှာဖွေရင်းနဲ့ပေါ့နော်သူရဲ့ one star လေးကဝယ်ကူတဲ့အချိန်ကျတော့ဒီမှာရောက်ရှိတဲ့အချိန်ဆက်ပြတော့လေအတူရကတော့သူတို့ကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေနဲ့ပတ်သက်တာသူတို့ပြလေးရှိတာပေါ့ပြီးတော့ဒါမစ်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဆိုတော့လေအဲ့ဒီမှာရှိတဲ့ဒေကန်လူတန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကတိုင်းနာမှုတိုင်းဆိုင်ရာအားနည်းတဲ့အခြေကြတော့အခုလိုဖြစ်ရတာပေါ့နော
်ကချင်ပြည်နယ်တွင်းကြောက်စိန်တူဖို့ရေလုပ်ငန်းတွေမှာအစိုးရအနေနဲ့စနစ်တကျကင်ပြဖို့လိုအပ်နေတယ်လို့ကချင်မျိုးရကွန်ကရက်ပါတီကဥလဖိုင်အောင်လကပြောပါတယ
်ဥပဒေစိုးမိုးမှုအရေးကြီးပါတယ်ဒီချက်ကဒီလိုအန်ဒီရရှိတဲ့ချင်းပြည်ကိုမိုးတွင်းချင်းမှာပစ်ထားဖို့ကျွန်တော်လိုချင်ပါတယ်ဒီတပ်ထုတ်ချင်းဝန်ကြီးဌာနကလည်းရဲတွေပါတယ်နဲ့တမ်းမြင့်နေရလို့ပြောလို့ရှိရင်တစ်ချက်နောက်တစ်ချက်ကသူတို့ဒီရေမစေးသမားတွေကိုလည်းမပုန်တင်နဲ့ကောင်းကောင်းအဝင်ထွက်ချက်မှဆစ်ဆေးလို့ရှိရင်သူတို့စစ်လူတွေများမှသူတို့မချင်ဘူးသူတို့ကမပုန်တင်ကနဲ့ဘာနဲ့ကောင်းကောင်းလုပ်လို့ရှိရင်သူတို့စစ်ချင်းတွေတို့ကျွန်တော်ယူဆပါဘူး
ဖာကမြို့နယ်တွင်တပ်တန်းကုန်လုပ်ကွက်ပိတ်သိမ်းလုပ်ကွက်တွေကိုအုတ်ချုံရီရန်ရရကထိရောက်စွာပိတ်သိမ်းပေးဖို့လက်လုပ်ရဆန်းလုပ်ကွက်တွေကိုဥပဒေနဲ့ညီအမြန်ချထားပေးဖို့လက်ရှိလှုပ်တော်မှာကြောင်မြင့်ရတနာဥပဒေအမြန်ဆုံးရေးဆွဲပြသမှုကိုကချင်မြို့ရာကွန်ကရစ်ပါတီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဖာကဒေသတွင်မှာရေကြီးမြေပြိုမှုတွေတည်ဆုံမှုတွေကအစဉ်လုံလုံဖြစ်ပွားနေ
င်ကျင်းပင်ပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကမွေးစီသတင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့ကာလာတန်ဘူဘတ်တန်ပေါင်း3000လောက်ရှိတဲ့စိတ်ကြွားစီ12တန်းကနေအတူအိုက်စ်လို့ခေါ်တဲ့မွေးစီတွေဖမ်းမိခဲ့ကြောင်းဒီစီတွေဟာဝါတောင်ပိုင်းကလာတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ဇူလိုင်လ29ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောကြားခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်ပြည်သူတင်းတော့မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေပြောင်းမှုဆန်နေတင်ဆောင်ပြီးမောင်းနှင်လာတဲ့ကားဟာစင်ပူရီပြည်နယ်ခရောင်မြို့အရောက်မှာတော့စစ်တပ်နဲ့ရဲတွေကတားဆီးစစ်ဆေးရာကနေပြောင်းဆန်နေအောက်မှာဖွက်ထားတဲ့တဲဆောင်လာတဲ့စစ်ကြောစီးပြန်17တန်း6သိန်းကျော်နဲ့အတူအိုက်စ်လို့ခေါ်တဲ့မူးယစ်ဆေး685ကီလိုကိုဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်းတွေကဇူလိုင်လ29ရက်နေ့မှာသတင်းစာရှင်းလင်းခဲ့ပါတယ
်ကဲတော့လေးစื่อมวลชนนะครับการจับกุมครั้งนี้ก็ถือว่าเป็นครั้งใหญ่แล้วก็ต้องขอชมเชยกองบัญชาการตำรวจภูธรภาค1นะครับจะเห็นได้ว่าไม่ว่าจะเป็นตำรวจภูธรภาค1หรือว่านครบาลที่จับยาเสพติดทั้งไอ้ทั้งยาบ้าเนี่ยได้จำนวนเยอะๆเนี่ยมันไม่ใช่แค่เรื่องของการตั้งด่านมั่นคงอย่างเดียวครับเพราะฉะนั้นเนี่ยทางรัฐบาลให้เราปฏิบัติ
ดีมุ้ยเยเซวาฤကိုซาลาเอ็ดတွေเนี่ยထုတ်ပိုးထားပြီးအထုတ်တွေထဲမှာစိတ်ကြွစီးပြပေါင်း73တန်း6သိန်းနဲ့အတူအိုက်စ်လို့ခေါ်တဲ့မူးယစ်ဆေး685ကီလိုဂရမ်ကိုဖမ်းဆီးမိခဲ့ကြောင်းတရားခံကားသမားနဲ့ဇနီးပါဝင်တရားခံ3ကိုလည်းဖမ်းဆီးစစ်ဆေးခဲ့ပါတယ်။တရားခံအဖြစ်ဖမ်းဆီးထားတဲ့ရင်မောင်းသူကတော့သူ့အနေနဲ့တတ်မှတ်ထားတဲ့နေရာအရောက်ကိုပို့ဖို့အတွက်ထိုင်းဖက်ငွေ9သိန်းရယူပြီးလုပ်ပေးခဲ့တာဖြစ်ကြောင်းသူ့ကိုမူးယစ်ကုန်တယ်တွေကငှားရမ်းခဲ့တာလို့ဝန်ခံခဲ့ကြောင်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။အဲ့ဒီကားရဲ့ရှေ့ကနေရဲကင်းတွေရှိမရှိရှေ့ပြေးအဖြစ်လမ်းကြောင်းကြည့်ရတဲ့ကားသမားကိုတော့ဘန်ငွေ6သိန်းပေးခဲ့ရတယ်ဆိုပြီးတရားခံတွေရဲ့ဝန်ခံချက်တွေကိုရဲဘော်ချုပ်ကြီးကထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုမျိုးကုန်တင်ကားနဲ့မူးယစ်ဆေးဝါးတွေတင်ပို့နေတာဟာ7ကြိမ်ရှိပြီဖြစ်တဲ့အကြောင်းအခု9ကြိမ်ကျော်တည်ဆောင်လာတဲ့အချိန်ကြာမှရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါတယ်။ထိုင်းအမတ်တစ်စစ်ဒေသမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့တာဝန်ရှိသူရဲဘော်ချုပ်ကြီးပြောတာကဒီမူးယစ်ဆေးဝါးတွေဟာဝါတောင်ပိုင်းကနေတည်ဆောင်လာတာဖြစ်တယ်။ခုလိုဖမ်းဆီးနိုင်ခဲ့တာဟာအစိုးရရဲ့မူးယစ်ဆေးဝါးနှိမ်နှင်းရေးမူဝါဒကိုရဲတပ်ဖွဲ့တွေကထိထိရောက်ရောက်လုံဆောင်ခဲ့တာကြောင့်ဖမ်းဆီးမိခဲ့တာလို့လည်းပြောဆိုသွားပါတယ်။2018ခုနှစ်ထဲမှာတော့ဒီမူးယစ်ဆေးဝါးတွေဟာဖမ်းမိတာအများဆုံးဖြစ်ပြီး2018ခုနှစ်အတွင်းမှာစိတ်ကြွဆေးပေါင်းအလုံးရေတန်း80ထက်မနည်းကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မနေ့ဖြန်စနေညတိုင်းရဲ့လီလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအသိပေးကြပါမယ်ခင်ဗျာ
။ဆရာချင်းရရှင်။ပြည်အထိနယ်မှာဗိုလ်ချုပ်ကျေးဇူးစိုက်ထူမဲ့အစီအစဉ်အတွက်အထူးအတင်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကတတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်။မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံကြီးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံကြီးကောင်ဆောင်တွေရဲ့အာဏာချက်ကြောင့်လားစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့စဉ်ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
ကျွန်တော်ရဲ့တိုက်ရိုက်လီလန်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ခြင်းပါတယ်ဗီမီမှာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်ပြီးတော့အစမ်းလွှင့်ပေးနေပါတယ်အခုတော့ကမ္ဘောဒီးယားနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်ကမ္ဘောဒီးယားနိုင်ငံကိုတုံးဆက်တုံးနှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာဒီသတင်းဘက်ကမှကျင်းပမ American Outlook Dog and Cut Yu Baso Moody, Chama Time Mele, Tuni Net, don't load that Yan of Driabau, David Boa, Bangal Net, Fanam Bengani, Trim Bibu Tarako, Guanga, Pilga Vima Pibaria.
ထောင်၉၈၀ခုနှစ်တည်းစီကထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းမှာခိုးလုံရဲ့ဘူးရဲ့စေကျော်တဲ့အရွယ်တာရူဟာအခုခါမှာဝါရင်ကမ္ဘောဒီးယားတိုက်ခံပါတီဝင်ဖြစ်နေထိုင်းနိုင်ငံကိုနောက်တစ်ကြိမ်ထပ်မံထွက်ပြီးလာပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကအတိုက်ခံပါတီကိုမတရားအသိမ်းဖြင့်အစိုးရကကြေညာခဲ့တာကြောင့်မှာကမ္ဘောဒီးယားပြည်သူတွေအနေနဲ့ဒီသတင်းပတ်ကောင်မှာကျင်းပ Aruga Taiton Mare, Attaikan Party PJ, CNRP, Cambodia KDA Party Mapawin, Zimbabwe, Yuka Weha, Adu Yang PJ Lule Tuga Suvare, Agu Kama, Anaya Cambodia Pidu Party, CPP Bawin, Yuka Wewime Party, Saku Party Yaro, Mematama Murishile Mesure, Sui Murigu, Pechaware, Tapin, Diga Taikan Party, Wenya Machine Pian and Bimele, D Yuka Weha Lule Pido, Bala Mukele Melu, Lila Durigu, Pompia Piosu Nalime Jong, Anaya Party, Pioguinia, Sog Isanga, Yongji Tarawa.
ไตเวทอมดาตากะดิกองส่งบาวเนี่ยยุคกับเวมาไตคันปาร์ตี้โพเลทุกอย่างอะไรอยู่บ้างเนี่ยปะทุมมาไตคันไหนมาบูมันรู้แล้วจ้าวทีนี้มาเราอารมณ์อ่ะตุรุบ้างไตเมลีนักข่าวสังกัดกูนี่ก็อารมณ์ดอกเบี้ยแบบมาเซียนอาปีเลดอกมันอู้กูวันนี้เจ้าคนเสียงเอกยันดอกจะพอวันนี้ก็นั่งจีเย็นเนี่ยเข้าเราคุยจีจีอาพีที่ยุคกับเวนี่ทากูเลยคำนั้นไหนนะวะ
CNRP ပါတီနဲ့တချိန်ကလက်တွဲဆောင်ရွက်ခဲ့ဘူးသူဆိုကအနာရပါတီကိုထောက်ခံအပေးဘူးသူ့ပေါ်ချင်းကြောက်ပီအားပေးခံခဲ့ရဘူးကြောင့်အခုလိုပြောပြပါရယ်ညုံညုံကထားခင်ဗျာခင်ဗျာသူတို့ကိုထောက်ခံပြောဆိုပေးမယ်ဆိုရင်ဝေကျေးအစဉ်ကြီးမှာဖြစ်ပြီးတကယ်လို့ဒါအဲ့လိုမလုပ်ဘူးဆိုရင်အိမ်နဲ့ချံကိုရောင်းပြီးအကျွေးပေးရမှာမျိုးပြောလာပါတယ်အခုလိုချင်းနေကြောင်
ยุคกับเวนิลาจีมาเวันนี้เจ้าคนสั่งป่าวเวนที่เป็นกองสังเวกูอเมริกันอัลลูดอกะเยียวยาดังแค่ไล่บาร์เลยได้ไหมเลยที่ยุคกับเวฮะดิโมคราซีนิลันแต่งเช่นบาร์เลยยุคกับเวพีเดสุเรซีพีพีปาร์ตี้เอขายมาเยียดีเจกูรอเปลือกพิอาหมิวกามาเปียงเลตัวจิมามะฮุบเอาขึ้นมา
ก็อ่านเปรียบเทียบตอนอภิบาลเอกุลข่าวในงานการแสดงบอกกูสับปีรอเล่เป็นจริงมาเลยลงเงินเลยลิซ่าคนนี้ตรงกับกุลจุลัยลามาอเมริกันอากาศยิ้มบุรีลาบอกกูปัตมาโซ่เจนชิชาในเงี้ยบาร์เลยที่ดูแบบวิวเอเอฟลักเก็งซีซันมาวันนี้เดินดาวกราดเวนส์สครังก์อเมริกันเยออากาศสุดใจทำไมเนี่ยตอนนั้นร้อนทรัมป์เยออากาศตัดเด็ดทุเรียนสูบปีเจลดดอเรชิสเซมตูนังเงี้ยนักพิณานิโกสุนิทาบาร์เลยที่จะวิวเดินดาว
โอนิดเรียนไปบูทาราโกโกเวมิงก์ก็เปลี่ยนไปมาเปลี่ยนไปนะโอเคป่ะลงแค่ได้ทั้งวิ่งช็อตเซตคุณนี่ตรงก็อากาศบ่ลูดารุ่ยเฉียดชายก็มาพิจารณาในเส้นความมุ่งลุยซาเกจาราบ่ทวิเมอดีตเนี่ยไม่ละนั่งง่ายนี่มาตำราจอห์นเอฟเคนเนดีก็ทุลุจจากุลุเปลี่ยนไปเลย
I believe that this nation should commit itself to achieving the goal
เราย้อนจีบาร์เลยกูเซอร์ดูนี่มันคงเงี้ยลาวาลูดาดูชี้จานายบีโร่มีเพียงกูเลยอันนี้เก่งเงี้ยเพียงเส้นละนายยี่มันจะด้วยที่ไหนงานนี้เนี่ยมันสมมติเนี่ยลูกค้าตัวเต็มแล้วเช่นเนี่ยจามาร์โรดีกันหน้ามาแต่ฮงดูตัวเด็ดตัวเก๋บาร์เลยสมิธโซเนียนิวตาลีเจ้าเนี่ยอากาศสัญญาพิจารณาอุกตา Valerie Niga
We had 15 minutes total experience in space when president
Tamara Kennedy Gulu Singko Lai Chain Dong a Samaru ma Agatha re twi chong a su su paung ma 15 minute be shi ga ya ba ai yo di iman jet chi ko yak pho su ra ga sin sa chi lo raw me ya nai law de anitha myo ba dai me de ge han di iman jet paung myaw twa ga ba de naw ne so yin la paw ma patama song chi cha nai ga da 50 taung pi do me le
Valerie ni ni ne အဲ့ဒီအချိန်ကလူထုအာကာသဘောစခြေချလိုက်တာကိုတွေ့ခဲ့စိတ်လူရှာအံ့ဩအားချဖို့ကောင်းခဲ့တာကိုပြန်ခံစားသတိရနေပါတယ်။ဒါပေမဲ့ဆယ်စုနှစ်တွေချီပြီးအများကြီးကြာလာတဲ့အခုကာလမှာတော့ဒ Disabling
communication satellites, disabling
GPS. GPS
จูรูตงลั่นหยุ่นมีบงนี่ไม่ต้องနိုင်တော့ဓာတ်တွေဖြစ်လာရင်ကမ္ဘာပြင်ပေါ်ကလက်ရှိလှုပ်ရှားနေတာတွေကိုရပ်တန့်သွားစေနိုင်ပါတယ်အခုကျမတို့ကမြေပညာပေါ်မိခူအားထားနေရတာလေဒါကြောင့်မို့အခုလိုအားလုံးထိခိုက်သွားမဲ့အဆင့်မျိုးမရောက်ရအောင်သတိကြည်ကြည်ထားပြီးစောင့်ကြည့်ထိန်းချောင်းသွားဖို့လိုပါတယ်ဒီအတွက်ထိန်းချောင်းမှုတွေကအများကြီးရှိနေတာပါသမရထရမ်ကလည်းစုံလာတော့ကအာကာတာတက်တက်ထူထောင်ဖို့
ဆိုရင်အာကာသပေါ်မှာအမေရိကန်တွေအခြေချနိုင်ယူလောက်နဲ့မလုံလောက်ပါဘူးအမေရိကန်တွေအနေနဲ့အာကာသပေါ်မှာကြီးစိုးထားမှရမှာပါ
ဒါပေမဲ့ဒီအာကာသတက်တဲ့ထူထောင်ရေးဗန္ဒာရေးဆိုင်ရာနောက်ဆုံးအဆုံးဖြတ်ပေးနိုင်တဲ့လွှတ်တော်ဘက်ကတော့ဒီအဆိုပြုချက်ပေါ်စိတ်ဝင်စားပါဘူးဒီပတ်မတိုင်ခင်ကပဲအထက်နဲ့အောက်လွှတ်တော်ကော်မတီတွေကနောက်နှစ်ဘတ်ဂျက်ဆွဲရမှာဒီအာကာသတက်အတွက်ဘတ်ဂျက်ထည့်မဆွဲခဲ့ပါဘူးခုလိုချိန်မှာပုဂ္ဂလိကစီးပွားရေးကဏ္ဍဘက်ကတော့အာကာသစူးစမ်းရေးကိုပုဂ္ဂလိကဈေးကွက်ဆန်လာအောင်လုပ်နိုင်ဖို့တွန်းအားပေးနေပါတယ် Police Space Company က Aaron Osiris က
Our view is that space the best way
ကျွန်တော်တို့အမြင်ကတော့ဒီအာကာသကနေအကောင်းဆုံးအကျိုးရနိုင်ဖို့ဆိုတာကလူတိုင်းအတွက်အသုံးဝင်တာမျိုးဖြစ်စေဖို့လိုပါတယ
်တကယ်တော့ပုဂ္ဂလိကကုမ္ပဏီကြီး6ခုအနေနဲ့အာကာသတွင်ခီးသွားလာရေးလုပ်ငန်းအတွက်အလားအလာတွေကိုလုံးပန်းနေပြီးခီးသွားတွေကိုဂျိုပတ်လမ်းကြောင်းနဲ့လာပိုင်းတွေအတွင်ပို့ကောင်းပို့နိုင်ဖို့ရှိနေပါတယ်နိုင်ငံတကာအာကာသစခန်းအရာရှိ Terry Vert ကလည်း
First 50 years were about the government space
ပထမနှစ်50ကာလတုန်းကတော့အစိုးရတွေကပဲကြီးစိုးထားခဲ့တာပါအာကာသခီးကဈေးကြီးတယ်လေနောက်ပြီး NDA လည်းများတယ်ကြမ်းတမ်းတယ်ဒါပေမဲ့လာမယ့်နှစ်50ကာလမှာတော့အရင်လိုဆက်ဖြစ်တော့မှာမဟုတ်ပါဘူ
းတရားရှိ Vert ကဆက်ပြီးအာကာသလုပ်ငန်းရဲ့အနာဂတ်ကအစိုးရနဲ့ပုဂ္ဂလိကဖက်ဆက်ဆောင်ရွက်မှုပေါ်မူတည်လိမ့်မယ်လို့ဆိုလိုက်ပါတယ်ဒါအပြင် Boeing လေယာဉ်ကုမ္ပဏီက Peter McGrath ကလည်းလက်ရှိအခြေအနေကအနာဂတ်အာကာသကဏ္ဍမှာပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေပိုများလာဖို့ဦးတည်နေတယ်လို့ဆိုပြီးအခုလိုဆက်ပြောပါတယ
်
ကျွန်တော်အတိအကျပြောချင်တာကအစိုးရကဦးဆောင်တယ်နောက်ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကနောက်ကလိုက်ကြတယ်ပေါ့နော
်တကယ်တော့လပေါ်လူသားတွေအခြေချနိုင်ခဲ့တဲ့နှစ်50ပြည့်မြောက်ကာလရောက်ခဏဒီမှာနောက်နှစ်50မှာဘလို့ဖြစ်လာမလဲဆိုတာပေါ့အလေးထားမှုတွေပိုများလာနေပါတယ်ခင်
ဗျာ VOA သတင်းတော့ဂျေဆမန်အိုနီသတင်းပေးပို့ထားတာကိုကိုဝင်းမင်းပြောပြထားတာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းလိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြန်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းည9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 Jolu နဲ့ VOA ရဲ့ Facebook စာမျက်နှာတို့မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်သူတို့တရားမဝင်ဝင်လာတဲ့အတွက်ဖမ်းဆီးခံရပြီးမိဘတွေနဲ့တကွဲတပြားထိန်းသိမ်းခံထားတဲ့ကလေးတွေကိုမိသားစုနဲ့ပြန်လည်ပေါင်းစည်းပေးဖို့အစိုးရကိုတရားရုံးကအမိန့်ထုတ်ထားတဲ့နောက်ဆုံးသတ်မှတ်ရကျော်လွန်သွားပါပြီတရားရုံးနောက်ဆုံးရဖြစ်သတ်မှတ်ထားတဲ့မနေ့တုန်းကပဲသတ်မှတ်ချက်နဲ့ကန့်ညီတဲ့ကလေးတွေအလုံးကိုမိဘတွေနဲ့ပြန်လည်ပေါင်းစည်းပေးနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းနဲ့အစိုးရတောင်းရှိသူတွေပြောဆိုထားကြတာပါမြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျွမ်းကျင်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာကျဆုံးသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတရင်ပြည်တော်ကမနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်တည်ပြပါရယ်အမေရိကန်ကျဆုံးစစ်သည်တွေရဲ့ရုပ်လောင်းတွေတည်ဆောင်လာတဲ့လေယာဉ်ဟာမြောက်ကိုရီးယားဝန်ဆောင်မြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆွေးမြို့တော်နီး Hospitality Test Camp ကိုထွက်ခွာလာခဲ့ကြောင်းတရားဝင်လွှတ်ပြောင်းတဲ့ခန်းနာကိုလည်းဩဂုတ်လ1ရက်နေ့ Hospitality Test Camp မှာပဲကျင်းပမှာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါပါကစ္စတန်ကလွတ်တော်ယူကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အာဂါဒါသမဟောင်းအင်မရခန်ဦးဆောင်တဲ့ပါတီကအနံ့ရကြောင်းယူကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လွတ်တော်မှာအများစုဖြစ်အနိုင်မရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့စည်းရမှာပါ။ကတ်လူမျိုးစုရဲ့ကျော်တော်နောက်ကံပေးထားတဲ့ Syria Democratic Council SDC နဲ့ American ကျော်တော်နောက်ကံပေးထားတဲ့ Syria Democratic တပ်ဦး SDF ကကိုယ်စားအဖွဲ့တွေ Syria စုအတောင်ရှိသူတွေနဲ့ညီညာရေးဆွေးနွေးဖို့စီရမျိုးတို့ရောက်ရှိနေတဲ့အကြောင်းညမောတက်ဖွဲ့တာဝန်ရှိသူတူကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်
။သတင်းချင်းမြုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်းဖြစ်ပါတယ်။ VOA American အစံ ညာပိုင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ150တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောတာရှင်များအားလုံးစိတ်ချမ်းသာတဲ့ကိုယ်ချမ်းသာခြင်းနဲ့ပြည့်စုံပြီးတော့ဗီဒီယိုကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါခင်ဗျာ
This program has come to you from the Voice of America, Washington. Thank you.